မြန်မာနိုင်ငံမှာ Federal Democracy စနစ်ဖော်ဆောင်ရေးအတွက်ရွရွချွင်ချွင်စူးစမ်းဆောင်ရွက်နေကြတဲ့ K3C လို့ခေါ်တဲ့အတိုင်းသားလက်နက်ကိုင်ကချင်လွတ်လပ်ရေးအဖွဲ့ KIA ၊ကရင်မျိုးသားအစည်းအရုံး KNU ၊ကရင်မျိုးသားတူတက်ရေးပါတီ KNPP နဲ့ချင်းမျိုးသားတပ်ဦး CNF စတဲ့အဖွဲ့၄ဖွဲ့နဲ့ပြီးခဲ့တဲ့ March 28ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့တယ်လို့ American နိုင်ငံညာရေးအတိုင်းမင်ခန် Derek Shule က Twitter လို့ခေါ်တဲ့ X လူမှုကွန်ရက်မှာရေးသားထားပါတယ်နိုင်ငံကတိုင်ဝမ်အနေနဲ့အကူအညီလိုအပ်နေတဲ့သူတွေကိုအကူအညီတွေတိုးပေးနိုင်ဖို့နဲ့မြန်မာပြည်သူတွေအတွက်ပိုကောင်းတဲ့အနာဂတ်ဖြစ်လာအောင်လုပ်နိုင်မယ့်ခြေလှမ်းတွေကိုဆွေးနွေးခဲ့တယ်လို့ American နိုင်ငံညာရေးဌာနအတိုင်ပင်ခံ Derek Shule က X လူမှုကွန်ရက်စာမျက်နှာမှာရေးထားတာပါ K3C နဲ့ American နိုင်ငံညာရေးဌာနအတိုင်ပင်ခံ Derek Shule နဲ့တွေ့ဆုံခဲ့တဲ့အချိန်မှာဘာတွေတင်ပြခဲ့တယ်လဲဆိုတာကီနီမျိုးသားတုတ်တဲ့ပါတီ KNPP အတွင်းမှုနှစ်ဥအောင်ဆန်းမြင့်က VOA ကိုပြောပါတယ်
။ပြောကြရင်ကျွန်တော်တို့ပြည်နယ်ထဲမှာရှိနေတဲ့နိုင်ငံရေးစီးရီးတွေနဲ့နိုင်ငံပြည်ဆိုင်ရာသာသာမှုရှိနေတဲ့ဘက်ကျွန်တော်တို့ကသင်ပြရတယ်။ကျွန်တော်တို့ကလည်းအဖွဲ့ကလည်း၃ဖွဲ့ဆိုတော့ကျွန်တော်တို့ဒီခြေကတည်းကပြောမှသူတို့ကလည်းနိုင်ငံရေးဌာနအနေနဲ့လည်းသူတို့ဆက်ပြီးမှကျွန်တော်တို့ cooperation လုပ်သွားမယ်၊ပူးပေါင်းဆောင်မှုလုပ်သွားမယ်။ဒါနဲ့ပဲပြီးသွားတာပါ။နော်ဒီကမ္ဘာကြီးလာကျန်းစာနာသာသာမှုတွေနဲ့ပတ်သက်လို့လည်းတစ်ချိန်ကဆောင်ရွက်သွားမှာဖြစ်ပါတယ်။တကယ်အကျူတီဖြစ်ကြလို့လည်းဒါမှမများဘူး
2021 February မှာအာနာသိမ့်ခဲ့တဲ့စစ်ကောင်စီအနေနဲ့မြန်မာနိုင်ငံပဋိပက္ခအကြက်တဲကိုဖြည့်ရှင်းနိုင်မှုကြိုးစားတဲ့အနေနဲ့ဘုံတဘောတူညီချက်၅ရက်အကောင့်ထဲပေါ်ဖို့အာဆီယံနိုင်ငံတွေကတောင်းဆိုထားသလိုအမေရိကန်နဲ့အနောက်အင်အားကြီးနိုင်ငံတွေကလည်းပြုပြင်ပြောင်းလဲရေးတွေဖော်ဆောင်ဖို့စစ်ကောင်စီပေါ်ဖိအားပေးခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတကာတောင်းဆိုချက်တွေကိုလစ်လျူရှုတဲ့အပြင်အပြစ်မဲ့အရက်သားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတာကြောင့်ပို့ပြီးတော့ပြင်းထန်တဲ့ဖိအားတွေပေးဖို့အတိုက်ခံအင်အားစုတွေကဆက်ပြီးတော့တောင်းဆိုနေပါတယ်။စစ်ကောင်စီရဲ့သဘောထားအမှန်ကိုနိုင်ငံတကာကလည်းပို့ပြီးတော့သတိထားလာမိနေပြီလို့ဦးအောင်ဆန်းမြင့်ကပြောပါတယ်
။စစ်ကောင်စီရဲ့နေ့နိုင်ငံတွေမှာဒီပြစ်ခါကိုဖြည့်ဆင်းနေတဲ့နိုင်ငံမှာမှန်မှန်ဆိုတာနိုင်ငံကလည်းသိနေပါတယ်လေ။သိနေတဲ့ပုံမှာသူတို့ဒီနိုင်ငံကစစ်ဆင်ရေးတွေအခုမှသူပေါင်းဆောင်ရွက်မှုတွေတော့တစ်ပြေးနဲ့ကြောက်ကြလာဆိုကျွန်တော်တွေ့နေနော်ဒါကြတော့လက်ရှိကျွန်တော်တို့အားလုံးကတော့တောင်းကြည့်မှာကျွန်တော်တို့စနစ်ပြည်နယ်နိုင်ငံပြည်သူကျွန်တော်သွားမယ်ဆိုရင်ကျွန်တော်တို့အားလုံးကတော့ချိန်ဖြစ်လို့နော်ဒါလည်းနိုင်ငံကတော့အခုအားလုံးပြည်လာကြပြီဖြစ်တယ
်လူမျိုးစုလက်နက်ကင်အဖွဲ့နဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေတိုက်ရင်အလိုက်လက်နက်ချနေဆက်ဖြတ်ကျော်ထွက်ပြေးတာတွေရှိသလိုစခန်းတွေကိုလည်းလက်လွတ်အဆုံးရှုံးနေတာပါဒီလိုအချိန်မှာပဲအမေရိကန်ဘက်ကလက်နက်ကင်လူမျိုးစုအဖွဲ့တွေနဲ့တွေ့ဆုံတာပါနိုင်ငံရေးလီလာတုံသက်သူတဦးကတော့အခုလိုပြောပါတယ
်ညရိုစီနဲ့လူသိရှင်ညာကိုလို့တွေ့လာတာကထူးခြားတယ်ခြေလမ်းအသစ်လို့ပြောရမယ်ထင်တယ်အမေရိကန်ရဲ့မြန်မာနိုင်ငံရေးပေါ်ချင်းကတာကပို့ပြီးတော့ပြည်ပြင်လာတယ်ပို့ပြီးတော့သရုပ်ပေါ်လာတယ်လို့ပြောလို့ရနိုင်မယ်ထင်တယ်ရှေ့ကိုတိုးလာတယ်ပေါ့လက်တွေ့မြန်မာနိုင်ငံရေးအချိန်ဒီအပေါ်မှာပို့ပြီးတော့ခြေရောက်ရောက်ချင်းကလာတဲ့သဘောဖြစ်နိုင်တယ်
မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အတည်ပြုထားတဲ့ Burmese Act ဥပဒေအရလူသားချင်းစာနာတဲ့အကူအညီတွေစီးရေးပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်နေသူတွေမြန်မာနိုင်ငံကတိုင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့ကျွမ်းကျင်မှုနည်းပညာအကူအညီတွေပေးဖို့ပြီးခဲ့တဲ့ရက်ပိုင်းက American လွှတ်တော်ကအတည်ပြုလိုက်တာမို့သမရဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးပြီးနောက်မှာပဲအမေရိကန်နိုင်ငံညာရေးဌာနအတိုင်ပင်ခံ Derek Shule ကအခုလိုတိုင်းသားအဖွဲ့တွေနဲ့တွေ့ဆုံလာတာပါစစ်ကောင်စီကတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုနှေးပါအောင်အမေရိကန်ကနှီးမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့စွပ်စွဲသလိုအမေရိကန်ကာကွယ်ရေးအသုံးစရိတ် NDA အောက်မှာ Burma Act ဥပဒေအရမြန်မာဒီမိုကရေစီရေးအတွက်ဒေါ်လာ120တန်းအထောက်ပံ့ပေးမယ့်အစီအစဉ်ဟာဒီမိုကရေစီရေးလို့အကြောင်းပြပြီးတရုတ်ရဲ့ဩစာအရှင်ဝါကိုထိန်းနိုင်ဖို့ဆိုတဲ့တရုတ်နိုင်ငံဝိုင်းပတ်ထိန်းချုပ်ရေးမူဝါဒ China Containment Policy ရမြန်မာနိုင်ငံကိုအသုံးချတာဖြစ်တယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ရှင်